ခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်ဘင်္ဂလားဒေ့ရှ်နယ်စပ်ချန်စီတို့နီမှာရခိုင်လက်နက်ကင်အဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲအကြီးကျယ်ဖြစ်ပွားနေပြီးဘင်္ဂလားဒေ့ရှ်ပိုင်နယ်ထဲကိုလေရင်တွေကျူးကျော်ပြန့်တန်းလာလက်နက်ကြီးကြီးကြားရောက်တာတွေကြောင့်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးကိုဆင့်ခေါ်ပြီးပြတိပေးခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့တစ်ဖက်နိုင်ငံတဲကိုကြားခဲ့တဲ့လက်နက်ကြီးကြီးတွေဟာအေအေနဲ့အာဆာလက်နက်ကင်အဖွဲ့တွေဖြစ်ခဲ့တဲ့ကြီးတွေဖြစ်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားပဋိပက္ခဖြစ်အောင်ဖန်တီးနေရလို့နေပြည်တော်မှာတင်းနှာအနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
်။ဒီကျွန်တော်ဘူးကြီးကမောင်းတော့ပဲချမ်းပေါ့ဘူးကြီးကမောင်းတော့ပဲချမ်းတာဘယ်အချိန်မှာပေါ့နော်ဘယ်အချိန်မှာပြဿနာဖြစ်နိုင်ကြီးအစီဆုံးလို့ဆိုရင်ကျွန်တော်ကုလသမဂ္ဂအထူးအထူးညီလာခံလုပ်တဲ့အချိန်မှာအရေးကဖြစ်နိုင်တာနှစ်စဉ်နှစ်တိုင်းလည်းပြန်ကြည့်ပါနှစ်စဉ်နှစ်တိုင်းလည်းအဲ့ဒီထုတ်တဲ့အချိန်မှာပြဿနာအများကြီးဖြစ်နိုင်တော့ပြရပါတယ်ဒီနှစ်မှာတော့ကျွန်တော်တို့အေးရတဲ့စိတ်ပူပေါင်းကြောကြဒါနှစ်နိုင်ငံကြားမှာပြဿနာဖြစ်အောင်ဖန်တီးလာနိုင်ဖန်တီးလာတာဖြစ်ကြောင်းကျွန်တော်ပြောလိုပါတယ်
မြန်မာဘက်ကအခုလိုပြောနေပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလက်နက်ကြီးကြီးကြားရောက်တိုင်းမြန်မာဘက်ကအေအေအဖွဲ့ကိုပဲအမြဲတစေလွှဲချနေရဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံယာယီနိုင်ငံသားကြီးအတွင်းဝင် MD Khosh အလန်ကတုံ့ပြန်ပြောဆိုတာကိုဒီနေ့ထုတ် Dhaka Tribune သတင်းမှာဖော်ပြထားပါတယ်။အေအေရခိုင်လက်နက်ကိုင်အဖွဲ့ဟာမြန်မာစစ်တပ်နဲ့အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးထားတဲ့အဖွဲ့မဟုတ်ပါဘူး။မကြသေးခင်ကနယ်ကြားဆောင်စခန်းတွေကိုအေအေဘက်ကစတိုက်ခတ်ခဲ့တာဟာငြိမ်းချမ်းရေးကမ်းလှမ်းချက်ကိုလက်မခံတဲ့လုပ်ရဖြစ်ပြီးလိုအပ်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ရန်ရီလန်းကိုမလျှောက်လန်းချင်လို့မလို့ဒါဥစွာဒီအင်အားနဲ့တဲ့နယ်ကြားဆောင်ရဲစင်းတွေကိုဝင်ရောက်တိုက်ခတ်တာဖြစ်ပါတယ်။ဝင်ရောက်တိုက်ခတ်တဲ့နောက်ကွယ်မှာလည်းအကြံစီများစွာရှိပါတယ်။အဲ့ဒီအကြံစီများကိုလည်းကျွန်တော်အနေနဲ့ကသိပြီးဖြစ်ပါတယ်။အသိပြီးဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်အနေနဲ့လိုအပ်တဲ့တုံ့ပြန်မှုတွေကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းဒါပြောလိုပါတယ်
။လက်ရှိမှာလည်းမောင်တော်မြို့နယ်စပ်ဒေသမှာစစ်ကောင်စီနဲ့အေအေဖွဲ့ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့နှစ်ဖက်စလုံးကအင်အားတွေထပ်တိုးချထားပါတယ်။နယ်စပ်ဒေသအရေးဟာပိုပြီးတော့ရှုပ်ထွေးလာနိုင်တယ်လို့လည်းရခိုင်အရေးလေးလာတုံ့တက်သူတူဖြစ်တဲ့ဦးထွန်းကြီးကတုံ့တက်ပါတယ်
။အဲမြန်မာဘင်္ဂလားနေသားမျိုးပေါ့နော်ဒီမောင်တော်နဲ့ဘင်္ဂလားဒေ့ရှ်နေသားကကြတော့သူဒီလက်ရှိအချိန်မှာတော်တော်လေးလျှောက်လာနိုင်တယ်လို့ပြောလို့ရတယ်ပေါ့နော်။ဘာလို့လဲဆိုတော့မြန်မာဘက်ကလည်းဒီနေရာမှာအင်အားဟို8000 8000လောက်ဒီအဲအင်အားအလုံးကြီးနဲ့ရှာထားတဲ့ဟာကိုလက်ရှိအချိန်မှာအေကလည်းဒီအမခံဒီဆောက်နိုင်ဖို့သူရဲ့နေနေဟိုနေခင်းချောက်ခင်းချောက်နေနေဖြစ်ဖြစ်လာနိုင်ဖို့အတွက်ဒီ area ဒီ border line ကိုအဓိကဟိုထားတယ်လို့ပြောလို့ရတယ်။ဒါတော့တစ်ဖက်မှာအဲရဲ့ဒီရခိုင်ရဲ့အကျိုးဟောပါတော့ဒီစီးရဲ့ဒီဘော်ရဲ့ချက်ပေါက်လေးဖြစ်တယ်ပေါ့လေ။ဆိုတော့ဒီအရှင်တွေကတော့လျှောက်ထွေးလာနိုင်တဲ့အရှင်တွေတော့ရှိတယ်
။အခုလိုမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာတိုက်ပွဲတွေပြင်းထန်နေရကြောင်းနယ်စပ်အနီးမှာနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုဘေးလွရာကိုရွှေ့ပြောင်းဖို့ဒေသခံအစိုးရအဖွဲ့တွေကိုညွှန်ကြားထားခဲ့ကြောင်းဘင်္ဂလားဒေ့ရှ်နေကြာဆောင်တဲ့အကြီးအကဲဒုတိယဗိုလ်မှူးကြီးဖိုက်ဇာရာမန်ပြောဆိုတာကို UCA News မှာဖော်ပြပါတယ်။နေဆက်လုံခြုံရေးတွေကိုအရင်ကထက်တိုးမြင့်ချတာသလိုကင်းလဲတာတွေနဲ့စောင့်ကြည့်တာတွေလည်းတိုးလုံးနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နေကြာဆောင်တဲ့အကြီးအကဲကပြောဆိုထားပါတယ်။လက်ရှိနှစ်နိုင်ငံအကြားပဋိပက္ခတွေကြောင့်ပြီးခဲ့တဲ့2019ကစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးအစီအစဉ်တွေစတင်ဖို့ကိစ္စလည်းနှောင့်နှေးကြံ့ကြာသွားနိုင်တယ်လို့ဘင်္ဂလားဒေ့ရှ်အရာရှိတွေကထောက်ပြနေကြပါတယ်။မြန်မာနိုင်ငံဘက်ကရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစီစစ်လက်ခံမယ်လို့သဘောတူထားတာကြောင့်နှစ်နဲ့ချီရပ်တန့်နေတဲ့ပြန်ပို့ရေးအစီအစဉ်အားလည်းဒီနှစ်ကုန်မှပြန်စကောင်စနိုင်တယ်ဆိုပြီးဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကခံမှန်းပြောဆိုထားတာပါ။ကုလသမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့ရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကတော့ဒုက္ခသည်တွေနေရပြန်ပို့ရေးမှာနိုင်ငံတကာအတိုင်းဝိုင်းနဲ့ကုလသမဂ္ဂကတိုးပြီးပါဝင်ကူညီဖို့မနေ့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီနဲ့နယူးယောက်မြို့မှာတွေ့ဆုံတဲ့အချိန်ထပ်မံတောင်းဆိုခဲ့ပါတယ်။တစ်ချိန်တည်းမှာ ICC နိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေခရင်ခန်းနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့မနေ့ကနယူးယောက်မြို့မှာတွေ့ဆုံခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေညှဉ်းပန်းနှိပ်စက်ခံရတဲ့ကိစ္စတွေမှာတရားဥပဒေနဲ့အညီတာဝန်ရှိတဲ့သူတွေကိုအရေးယူနိုင်ရေး ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်အာမခန်ပြောဆိုတာကိုဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းတွေမှာဖော်ပြပါပါတယ်ခင်ဗျာ။